အိန္ဒိယနိုင်ငံမှာဒီကနေ့တနင်္လာနေ့မှာ COVID-19 ရောဂါဖြစ်သူအသက် 23,000 ကျော်ရှိတဲ့အတွက်စုစုပေါင်းအထူးပြုလူနာကမ္ဘာမှာတတိယအများဆုံးနိုင်ငံဖြစ်သွားပါတယ်။အရင်ကရုရှားကတတိယနေရာမှာရှိနေတာပါ။ဒုတိယကတော့ဘရာဇီးလ်နိုင်ငံဖြစ်ပါတယ်။အိန္ဒိယရဲ့လူဦးရေအထူးသဖြင့်ဥတ္တရပရဒက်စ်ပြည်နယ်ကအဲဂရာမြို့မှာတက်စ်မဟာဂူဘိမာအပါအဝင်အထူးရအဆောက်အဦတွေနေရာတွေစီးပွားရေးလုပ်ငန်းတွေပိတ်ထားဖို့ကန့်တက်ချက်ကိုစပ်ပြီးတက်တန်းတိုးလိုက်ပါတယ်။တက်စ်မဟာအပါအဝင်ကမ္ဘာ့ရဲ့ကြီးတယ်တွေအသွားများတဲ့နေရာတွေကိုမလာရဲကပိတ်ထားတာပါ။တစ်ချိန်တည်းမှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့ရေရင်းကနေကူးစက်နိုင်တဲ့ရောဂါနဲ့ပတ်သက်လို့လမ်းညွှန်ချက်တွေကိုနောက်ဆုံးအခြေအနေနဲ့အညီပြင်ဆင်ဖို့အတွက်နိုင်ငံပေါင်း32နိုင်ငံကသိပ္ပံပညာရှင် 240 နီးပါးကတောင်းဆိုလိုက်ကြပါတယ်။ COVID-19 ရောဂါပိုးကလေထဲမှာအချိန်ကြာကြာပြန့်ထွက်နိုင်ပြီးအဲ့ဒီအသေးငယ်တဲ့အမှုအမွှားလေးတွေကလူတွေကိုကူးစက်နိုင်တဲ့အထောက်အထားတွေတွေ့ရတယ်လို့သိပ္ပံပညာရှင် 239 ယောက်ကပြောပါတယ်။